ရုပ်ဆိုးရရဲ့မြန်မာပေါ်ရည်တည်ချက်နဲ့ပတ်သက်လို့စနပြကန့်ကွက်မှုတွေရှိလာချိန်မှာပဲမန္တလေးတိုင်းအတွင်းမြန်မာတရုတ်ဓာတ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေကိုဒီသတင်းပတ်အတွင်းတိုက်ခိုက်ခံရမှု2ကြိမ်ဖြစ်ခဲ့တယ်လို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညုံဦးပြောပြပါမယ်ရှင်
။မန္တလေးတိုင်းတောင်သာမြို့နယ်ထွက်မင်းကန်ရွာအနီးကဓာတ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ကိုဒီသကံကာကွယ်ရေးတပ်ဖွဲ့တွေကမေလ23ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။မန္တလေးတိုင်းတွင်မြမတရုတ်ရေနံပိုက်လိုင်းလုံခြုံရေးဆောင်တွေကိုဒေသခံကာကွယ်အဖွဲ့တွေကဒုတိယမြောက်တိုက်ခိုက်မှုဖြစ်တယ်လို့ဒေသခံတွေကပြောပါရယ်မန္တလေးတိုင်းကျောက်ပတောင်မြို့နယ်ပုပ္ပားတောင်ရွှေစီတိုင်ကြီးရွာနီးကမြမတရုတ်ရေနံပိုက်လိုင်းလုံခြုံရေးယူထားတဲ့တပ်ကလည်းမေလ23ရက်နေ့မနေ့စောပိုင်းတုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါရယ်လုံခြုံရေးယူထားတဲ့စစ်သား10ဦးကနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနိုင်ဝက်နီးပါအပြန်အလှန်ပစ်ခတ်ခဲ့ပြီးတော့စစ်ကောင်စီတပ်ဘက်ကစစ်ကူလာတဲ့အတွက်နောက်ပြန်ဆုတ်လာတယ်လို့ကာကွယ်အဖွဲ့တွေကပြောပါရယ်အခုလိုမြန်မာတရုတ်ရေနံပိုက်လိုင်းအဆောင်တွေကိုဝင်ရောက်တိုက်ခိုက်တာဟာတရုတ်နိုင်ငံအနေနဲ့နိုင်ငံရေးစီးပွားရေးတွေမှာဝင်ရောက်ဆွတ်ဖက်တာအပြင်အဲ့ဒီနေရာတွေမှာစစ်ကောင်စီတပ်ကတပ်ဆွဲနေရယူထားတဲ့အတွက်ဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မြင်းညံခရိုင်တင်းနှစ်ကပြည်ညာရေးတာဝန်ရှိသူကပြောပါတယ
်ဒီမြောက်လိုင်းအနေနဲ့ပြုလုပ်ထားတဲ့သဘောတူညီချက်ပေါ့နော်ဒီတရုတ်နိုင်ငံနဲ့သဘောတူညီချက်ကုန်သွယ်ရေးသဘောတူညီချက်နိုင်ငံရေးသဘောတူညီချက်ဒီစီးပွားရေးအရာဝင်ရောက်ဆွတ်ဖက်တယ်တရုတ်ရောဝင်ရောက်ဆွတ်ဖက်ရင်နဲ့နိုင်ငံရေးအရာဝင်ရောက်ဆွတ်ဖက်မယ်ဆိုပြီးတော့ဒီတရုတ်ပြည်သူတမားအနေနဲ့ကဒါပြောဆိုလာတာလေးရှိတယ်ဗျပြောဆိုလာတဲ့အပေါ်မှာလည်းကျွန်တော်တို့ကမကြည်နဲ့ဘူးဒီစကားဆတွေကလည်းကျွန်တော်တို့ဒီလုံးဝအမြင့်ပြတ်ချိန်လုံးကြီးဆိုတော့စစ်စင်ရေးနဲ့ကျွန်တော်တို့ကအခုလက်ရှိနေထားမှာတွားနေရဖြစ်တဲ့အတွက်ကျွန်တော်ကဒီရည်ရချက်နှစ်ခုနဲ့ပေါ့နော်ဟိုဒီနေရှင်လေးကိုပေါ်ဆောင်ပြစ်တာပါဗ
ျဒီတက်ခတ်ခံမှုအတွက်မြန်မာစစ်ကောင်စီကရောတရုတ်ကုမ္ပဏီဘက်ကပါတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး2022ခုနှစ်စစ်တပ်ကအနာသိမ်းပြီးကာဇာတုံးကလည်းရန်ကုန်မြို့လှိုင်းတရာကတရုတ်ပိုင်စစ်ရုံတချို့ဖျက်ဆီးခံခဲ့ရပြီးပါတယ်။အဲဒီတုန်းကတော့တရုတ်ပိုင်ယင်းနှိမ့်နှံမှုတွေနဲ့တရုတ်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတောင်းဆိုတိုက်တွန်းခဲ့ပြီးပါတယ်။459မိုင်ရှည်ရှိတဲ့ဒီပိုင်လိုင်းဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကနေပြီးတော့မကွေးနဲ့မန္တလေးတိုင်းတို့ကတစ်ဆင့်ရှမ်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတော့တရုတ်နိုင်ငံ UNKIN ကုမင်းမြို့ကိုမြန်မာနိုင်ငံကတန်းကိုယ်တင်ပို့နေတာဖြစ်ပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းဒေသခံတွေဟာလည်းလက်ပတောင်းတောင်စီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီဟာစစ်တပ်ကိုလက်ခံကူညီပေးနေတယ်ဆိုပြီးတော့ဆနပြကက်ကွက်မှုတွေလုပ်နေတာရှိပါတယ်။မြန်မာစစ်ကောင်စီနဲ့ပတ်သက်လို့တရုတ်အစိုးရရည်တည်ချက်ကိုပါမကြိုက်ဘူးလို့စလင်းကြီးဒေသခံတက်ကြွလှရှားသူတူကအခုလိုပြောပါတယ်
။ဒီတရုတ်အစိုးရကဒီပတ်သက်စစ်တပ်နဲ့အတူတူစီးပွားတွေလုပ်နေတယ်လို့ဒီလိုကျွန်တော်တို့ကကျွန်တော်ဒေသအရာပြောမယ်ဆိုရင်သူတို့ဒီပြည်သူတွေတက်ပြီးလဲသက္ကတာတက်တယ်ကိုဥပမာဝမ်ပေါကုမ္ပဏီကလက်ခံပြီးတော့အဝင်လာထွက်တာတွေသူတို့ဘက်ကသူပြီးလာတယ်ပြီးနေကြတယ်အများကြီးရှိတယ်ပေါ့ဗျာဒီတရုတ်ဆိုရတာဒီပတ်သက်စစ်တပ်ကိုဒါကူညီနေတယ်ကူညီနေတဲ့ပုံမှာကျွန်တော်ပြည်သူတွေကဒါကိုစက်ပြီးလဲလုံးဝကျွန်တော်ပြည်သူတွေကိုတက်နေတဲ့ဒီသက္ကတာစစ်တပ်ကိုသူပြီးလာတယ်ရဲဆိုင်လို့เนาะကဘာလဲပြီးဖို့ဒီလိုဆိုရတယ်ဒီလိုပတ်သက်စစ်တပ်ကိုဒါရည်ရည်ကြပေါ်မှာကျွန်တော်ပြည်သူလူထုကလုံးဝမလိုလားပါဘူး channel ကျောင်းပြည်သူလူထုရောကျွန်တော်ဒီမှာတိုက်ပွဲဝင်နေတဲ့အင်အားစုပြည်သူ online အင်အားစုပြည်သူအကျော်တပည့်များစုပြည်သူကမလိုလားတဲ့ကျောင်းကိုကျွန်တော်ကပူပေါင်းပြီးကျွန်တော်စာနာဖော်ထုတ်တာဖြစ်တဲ့ပုံ
မီလာ23ရက်နေ့အင်္ဂါနေ့ကလည်းရန်ကုန်မြို့မှာတရုတ်စုရကိုစန့်ကျင်ကြောင်းစာရင်းတွေချိတ်ဆွဲပြီးတော့လက်တပြတ်ဆန္ဒပြမှုဖြစ်ပါတယ်။ဖန်ဆီးထားတဲ့သတင်းတော့မကြားပါဘူး။တရုတ်စုရရဲ့တရားဝင်ထုတ်ပြန်မှုတွေမှာတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုထိန်းသိမ်းသိမ်းကံွယ်ဆောင်ရွက်ကြဖို့မြန်မာအရေးအာဆီယံပုံသဘောထားကိုလိုက်နာဆောင်ရွက်ကြဖို့နဲ့နေဆက်ဒေသတည်ငြိမ်အကြံမှုကိုလူလာတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျ။